င်္ဂလာပါခင်ဗျာဆက်စွန်းပြောင်းများစွာအတွင်းမှာယထာအစိုးရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲချိန်တန်ပြီးဆိုတဲ့စံပုံနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပြီလဲမဲဆာနဲ့ရှင်ရဲ့မျှော်လင့်ချက်တွေရောဘယ်လောက်ထိပြည့်ဝခဲ့ပြီလဲဆိုတာကိုဒီကနေ့တိုင်းရိုင်းလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုံကူတွေဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဟောင်းတူလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူလည်းဖြစ်သူဦးရထွန်းလည်းလေလိုင်းမော်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်းတဲ့ဆွေးနွေးမဲ့ပုံကူရဲ့သုံးသက်ချက်တချို့ကိုအချင်းယုံချားခြင်းပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းလဲတွေလုံနိုင်ခဲ့တာမလုံလန့်ခဲ့တာတွေနဲ့ပတ်သက်လို့ရေဦးရဘလို့များသုံးသက်နိုင်မလဲဆရာဦးအောင်သိန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်တော့ဟောပါကျွန်တော်အမြင်ပြောရင်တော့ပြည်သူကတော့အတော်မျှော်လင့်တာပေါ့လေနော်မျှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့အဲမဲပေးတဲ့အချိန်လေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းကြီးကြတော့ကျွန်တော်တို့ကရှေ့လုပ်အောင်မဲ့လုပ်ငန်းစဉ်တွေကိုမတို့တက်ပြီးချိုးချက်ပြီးလွတ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုရပါစို့ချုပ်နှင်း30လောက်နှင်း50လောက်ကပြဿနာတွေအားလေအခုတည်းကမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါတွေကဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်မြေပြဿနာတွေပေါ့နော်ဒါပေမဲ့အခြားအရောက်တော့ဒီလေယာဉ်မြေတွေကိုပြန်ပေးတဲ့အတိုင်းကြာရေကိုချုပ်ပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်အဲချို့ဟာတွေကြတော့လေကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိရပါဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုပ်ချုပ်ရေးရန်တရားကိုကင်ကြွေရတဲ့အဖွဲ့အစည်းတွေပြောရရင်တော့အဲဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်နော်အဲခေါ်ယူကြုံနေတဲ့လူတွေဖြစ်တယ်အဲဒီလူတွေရဲ့ဒီ mindset တွေကိုမပြောင်းနိုင်တဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲ common နဲ့လမ်းကြောင်းပေါ်ချက်ချင်းချက်ချင်းဘလောက်စီမံချက်တွေချပြီးလွတ်ဆောင်စေဦးတော့အဲ့လိုအဟန္တာအခက်အခဲတွေဖြစ်နေရတယ်လို့ရှိနေပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးအနေနဲ့အဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုပ်ချုပ်ရေးအနေကိုပြင်နေနေတော့ကျွန်တော်တို့ကံကြွနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
โอเคเสี่ยวงทินเชซูอ่ะสรุปจนอู้เยท้วนเนี่ยตบอดาก็เลยจ้าขึ้นมาเลยอู้เยท้วนอ่ะที่ปิสุลุตตอมาแล้วโกเซตะหู้ဖြစ်เนี่ยยังอ่ะลุกขึ้นปุ๊ดเนี่ยปกโคแล้วဖြစ်တယ်สรุปพอเลยทีกู NLD ที่2นิดตายุคกอบวยออนไลน์แก่ดา2นิดตากาลอตวินมาลงไหนแก่ดาไม่ลงไหนแก่ดาอู้เยท้วนเนี่ยอเมียนเลยซื้อนี่บ่าวครับเน
ี่ยจนอเมียนก็โหก้าวเนี่ยอัจฉกโกปฐมาซงပြောอ่ะมั้ยဆိုရင်တော့ဒီยุคกอบวยมาปิสุลุตุရဲ့แม้เนี่ยအနိုင်ရတဲ့ energy ကိုအာနာဆွဲပြောင်းပေးနိုင်တယ်ပေါ့နော်အာနာဆွဲပြောင်းပေးနိုင်တယ်ဒါတစ်ချက်ပေါ့ဒါကတော့အများကစိုးရိမ်နေကြတဲ့အဓိကအချက်ပဲအာနာဆွဲပေးပါမလားဆိုတဲ့ဟာပေါ့နော်အဲအဲ့တော့ကျွန်တော်တို့ကဆွဲပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ပြည်သူလူထုအတွက်အဲစိတ်ထဲမှာအဟိုတက်ပြင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့နောက်ကြေတနာတစ်ခုကတော့ဒေါ်ဆန်းစုကြည်ကိုဒီသမရအဖြစ်ဒီဒီထန်းဆောင်ခွင့်မပေးတဲ့အခါမှာဒီအတိုင်းအမြန်ပုံကိုနေရာကိုဖန်တီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီလုပ်တာပါပဲလေအဲ့တော့အဲ့ဒါမှလည်းဘာပဲဖြစ်ဖြစ်အစိုးရအဖွဲ့ကတော့ဥဆောင်ခွင့်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ပြည်သူလူထုကလည်းအများကြီးမျှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြားဒီကျွန်တော်တို့ NLD ကဂရီပေးခဲ့တဲ့ပြည်ရင်းငြိမ်းချမ်းရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ဒီရေရှည်သွားမယ်ကိစ္စတွေဒီ၅နှစ်အတွင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကပြည်သူလူထုရဲ့စားဝတ်နေရေးပိုပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲဒီဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လောက်ရမယ့်ဟာကိုအယုံဆိုင်မလောက်နိုင်ခဲ့ဘူးပေါ့နော်အဲအဲ့တော့ဒေါ်ဆန်းအဓိကကောင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့တော့အဲတိတ်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အယုံဆိုင်လုပ်မယ်လို့ပြောတော်ညာလဲအဲသူပြောတဲ့အထဲမှာထပ်ပါနေတာက ဒီငင်းငန်းရေးရအောင်လို့ပို့ဟာကိုအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လို့ပို့ကိစ္စကအခုတည်းကကျွန်တော်ထင်တယ်အဓိကဦးစားပေးအနေထားမှာမရှိသေးဘူးအဲ့တော့ဒီအရင်အစိုးရလက်ထက်ကဒီမှားရင်ဆိုအကောင့်တွေဖော်တဲ့ပေါ်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်တဲ့နိုင်ငံတော်ကပိုင်တဲ့ရှုံးနေတဲ့ဟာတွေကိုပုတ်ကိကပိုင်ဟိုကူပြောင်းရေးပြည်ပြည်ဘဝမလုပ်နိုင်ခဲ့တာတို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီတပ်ထုမိုင်းနေရတနာမိုင်းနေရွှေတွင်းနေဓာတ်တွေကိုစီကမ်းမဲ့သူ့ဖော်ဝင်ပေးတဲ့ကိစ္စတို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့အစိုးရတက်တက်လာတဲ့အချိန်မှာဒါကြီးပိတ်လိုက်တယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းဆက်ဆာချင်းမှာအပိတ်ခံရတယ်ပေါ့နော်။ဒါဥရင်းနဲ့မမီလို့ပါလို့ညာလို့စသဖြင့်ပေါ့။အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံသားယဉ်ကျေးမြုံနံမှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူး။အဲအဲ့လိုဆိုတဲ့အခါကျကျွန်တော်တို့ပြဿနာတွေကအကုန်လုံးစုပြုံပြီးတော့အဲ့ဒီမှာကျလာတယ်။အခုအနေထားတော့အလုတ်ကိုင်းတွေကရှားတယ်။နောက်ကုန်စည်နှုန်းတွေကကြီးတယ်။အဲ့အဲ့လိုတွေဖြစ်လာတယ်အဲ့တော့ပြည်သူလူထုရဲ့ဒီမျောလင်းချက်တွေကသူတို့ရဲ့နေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းပိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရတဲ့ပုံမှာအဲ့မျောလင်းချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်သိန်းပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကျင့်ပြတ်ခြားစားမှုကျင်းစင်တဲ့ရန်တရားဟိုဒီအုပ်ချုပ်ရေးရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အာမမထူပါဘူးပေါ့ပိုချိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအားဖြင့်ဒီလိုလူတို့ကတော့သုံးသပ်နေကြတာရှိပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးရေးချက်တခုကိုကျွန်တော်ဆရာဦးအောင်သိန်းကိုမေးချင်ပါတယ်။ဆိုတော့ဒီဟိုပေါ့လေစီးပွားရေးလို့လူတို့ကိုတည်းတည်းရောက်မှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာရောဒီဟိုဆရာဦးရထွန်းကထောက်ပြတယ်ဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီနှစ်နှစ်တာကာလအတွင်းမှာဟိုစောင့်ချက်တွေထဲမှာအားနည်းချက်တခုလို့ပြောနိုင်မလားဆရာဦးအောင်သိန
်းမှန်ပါတယ်ဗျအဲ့ဒီအရကျွန်တော်တို့ဒါဝန်ခံရမှာပဲစီးပွားရေးပြုပြင်ပြောင်းလဲမှုကျွန်တော်အချိန်အဟုန်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်ဒီဘဝရေးပြောင်းလဲမှုအရှင်ကိုမလုပ်နိုင်သေးဘူးဆိုတာလေဆောစောလို့နိုင်ငံရဲ့ယဉ်ကျေးမြုံနံမှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်ရှိတဲ့ဥပဒေတွေကအစင်းသင်းမဖြစ်သေးတာတွေအဲ့ဒီဥပဒေကိုတက်တော့နှင်ပြီးတော့ကျင်နေရတဲ့ကိစ္စတွေရယ်ပေါ့နော်အနောက်ထက်ကကျွန်တော်ရှိမှာကဒီမြေကြီးတွေကြီးမြင့်နေတဲ့ကိစ္စတွေရယ်နောက်ပြီးတော့ဒီရှစ်စစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စတွေမှာဒီနိုင်ငံကယဉ်ကျေးမြုံနံမှုလာရောအလွတ်လွတ်ကဲ့မဲ့ယူပြီးလက်တွန့်နေသေးတဲ့အနေထားမျိုးတွေဖြစ်နေရနောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းကျွန်တော်အရသာအစိုးရဆိုပေမဲ့လည်းဆောစောလိုရန်ကြားအဟောင်းရဲ့ကျွန်တော်တို့ဒီအဂရိမကင်းတဲ့ချိုးအပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့အတွေ့အကြုံတွေအားဒီနိုင်ငံတကာရဲ့ယဉ်ကျေးမြုံနံမှုဆိုတာကိုလက်တွန့်နေတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေကိုလည်းဒီနေရာမှာအလှည့်ပေးကြပါတယ်ဒီလိုဆွေးနွေးပွဲကိုစိတ်ဝင်စားဆက်သွယ်လာတာလည်းကျေးဇူးတင်ပါတယ်အခုဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုဆက်သွယ်ထားတဲ့ပုံကိုယ်တွေကလည်းများနေတဲ့အတွက်ဟိုဟိုမြစ်တရရခင်နေတာကတော့ဒီလူရင်းတူရှင်းကိုဆိုရယ်ဟိုတက်နိုင်တော့ချုပ်ပြီးပြောကြဖို့မြစ်ခန့်မြစ်တရရခင်လိုပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုမြင့်ထေးပါကိုမြင့်ထေးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နမောက်မျိုးနယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုရတားဆိုတဲ့လက်ထက်မှာတော့ကျွန်တော်နမောက်မျိုးနယ်အုပ်စု80မှာကျွန်တော်တို့မိုင်400ကျော်ပေါ့လေအဲ့မှာလမ်းလုပ်ဖို့အတွက်ကိုအခုဆိုရင်တတ်တိုင်နေလဲခြာနေပါပြီကျွန်တော်တို့ဒီရဖို့အတွက်လဲလုပ်နေပါပြီလမ်းအတွက်လဲလုပ်နေပါပြီဒါတွေလဲကောင်းပါတယ်နောက်မကွေးမျိုးဆိုလို့ရှိရင်လဲကျွန်တော်တို့ငင်းကျိုးဒေါက်တာအောင်မျိုးကျိုးရဲ့နင်ဟိုမကွေးမျိုးဆိုလို့ရှိရင်လဲအင်မတန်မှကိုလမ်းနေကောင်းသွားပါပြီဒါတော့ကောင်းကျိုးတွေပါနောက်တစ်ခုကကြတော့ကျွန်တော်တို့အားနဲ့ချက်ဖြစ်နေတာပေါ့အားနဲ့ချက်ဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီဟိုပါပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့အကြံပြုချင်တာကကျွန်တော်အုပ်ချုပ်ရေးမှန်နိုင်တဲ့တရားရေးမှန်နိုင်လေးကိုတရားရေးမှန်နိုင်အောင်အကြီးကစောင့်ကြည့်စေချင်တယ်ဗျာ။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့တန်းတလုံးမင်းကြေးရွာမှာဖြစ်တဲ့ပြဿနာလေးတစ်ခုကလွန်ခဲ့တဲ့တင်ပေါင်း35နှစ်လောက်ကဖြစ်သွားတာပေါ့လေအိမ်ဝိုင်းညီနဲ့ပတ်သက်ပြီးတော့ဒီတင်ထည့်လိုက်တယ်ပေါ့အဲ့ဒီအောင်တမလေးဆောက်လိုက်တဲ့အခါမှာနင်းနာသွားတဲ့လူကထောင်ကျသွားတယ်ဗျာ လာသူအိမ်ဝိုင်းနေပြမရဘူးဗျာဒါလေးတွေကလည်းတော်တော်ကိုယ်စားလေနဲ့ဒါလေးတွေတော့လေယာဉ်မြင့်တဲ့ပတ်သက်ဒါလေးတွေအတိအကျထားပြီးတော့လုပ်ပေးစေတယ်နဲ့နောက်တစ်ခုကကျွန်တော်တို့ဒီပို့ချုပ်ရာပြေးမှာပေါ့နော်ဝေးကြီးကဏ္ဍနဲ့ပတ်သက်ပြီးတော့အရှုပ်ရှင်းလေးတွေရှိတယ်ဒါလေးတွေလည်းတော်တော်ကိုယ်စားလေအနေနဲ့ကျွန်တော်တို့ရာပြေးကော်မတီအပုဂ္ဂိုလ်တွေနဲ့ပြန်တဲ့ငွေစည်းရှင်းတန်းလေးတွေပြန်ပြီးတော့လုပ်ပေးစေတယ်ကျွန်တော်ပြောချင်တာကတော့အတိအကျတော့ဒီလိုရာသားဆိုတာလက်ထက်မှာကျွန်တော်တို့အတိအကျရာသားဆိုတာမှာမလုံးနိုင်မကင်နိုင်လေကုသလောက်လို့ပဲဒီဖွဲ့စည်းရုပ်ချုပ်ကိုအခြေခံဥပဒေနဲ့ဆိုင်တယ်အားကြောင့်ကျွန်တော်တို့သို့တလောက်မအောင်ပြည့်ဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာဒီကဏ္ဍကတော့ဟုတ်ကဲ့ပါ
ဟုတ်ကဲ့ကျေးဇူးပါကွန်မြူနတီကျွန်တော် channel တွေလည်းအလှည့်ပေးချင်ပါတယ်နောက်တူကတော့ဒီဥဆိုးဝေပါဥဆိုးဝေသဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနှံ့အခံမှုဟိုတော့အထူးပြောရမှာလို့ပါဟုတ်အားလုံးသိပြီးဖြစ်ပါတယ်ဟုတ်ကဲ့အခုတိုင်းပြည်ရဲ့အနေအထားမှာအခုစောစောတုန်းကပုံကူတယောက်ပြောသားတယ်လို့ကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချုပ်ချုံကြနေတယ်မလဲပတ်ဖူးဖြစ်နေတော့ပြည်သူတွေခက်ခဲနေကြဒါကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုမဲ့တိုင်းပြည်ရဲ့အကျိုးကိုရှေ့ရှုမဲ့ရင်းနှီးနှုတ်နှံမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့လာနှုတ်နှံမှာမဟုတ်ဘူးပေါ့ပြီးတော့ဒီမိုကရေစီပါတီရဲ့အနုသားဒီမိုကရေစီပါတီကရွေးကောက်ပွဲဝင်တဲ့အခါမှာသူတို့ဟိုရည်ရွယ်ထားတဲ့အချက်၃-၄ချက်ထဲမှာအခြေခံအကျဆုံးအချက်အချုပ်ပေါ့ဗျာကျောက်က2007ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအတိအကျပဲ။သို့တော်လည်းပြည်သူတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးလိုက်တယ်။အစိုးရလည်းဖွဲ့နိုင်တယ်။ဆက်တော်တိုင်းလည်းရောက်သွားတယ်။သို့တော့2007ဖွဲ့စည်းပုံဥပဒေအရဒီ2007ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြည်ဖို့အာဏာမှာဒီမိုကရေစီအဖွဲ့ချုပ်မှာမရှိဘူး။ဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စည်းပွားရေးအထူးတွေပေါ့အထူးရက်ကဒီအချုပ်အချာအာဏာဆိုတာဒီဖွဲ့စည်းပုံဥပဒေကိုအလုံးပြင်ဆင်ဖို့အတွက်ကဒီဖွဲ့စည်းပုံကိုပြင်ရမယ်ပြင်မဲ့အာဏာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့27ပြည်လုံးညီလာခံမှာပေါ့ဗျာဟိုအတိုင်းမခံပုံကိုဦးစီးတဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးရဲရဲ့လက်နက်ကိုင်အဖွဲ့တွေအလုံးသဘောတူညီရရထားတဲ့ကအချုပ်အချာအာဏာဒီပြည်သူလူထံကသိချင်းလာပြီးဒီအချက်ပေါ့ဒါတိတ်အရေးကြီးတယ်တို့ကျွန်တော်တို့တိုင်းပြည်မှာအဟံကဖြစ်နေတယ်ဒီနောက်ရှိဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတက်နိုင်ဘူးအင်းအဲ့ဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားလွှတ်တော်ကလည်းမတက်နိုင်ဘူးဆိုတော့ကဒီဥပဒေပြင်ဆင်ဖို့အတွက်ကပြည်သူတွေကပြင်ဆင်ရမယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဦးစိုးဝေးကျေးဇူးပါခင်ဗျကျွန်တော်တခြားလူတွေလည်းအလှည့်ပေးချင်ပါတယ်နောက်တူကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းသဘောလာတဲ့လူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ကတော့ဒီပြည်တော်ပြည်မျိုးနေရပါဒါပေမဲ့ပြည်မျိုးတွေတခုတည်းတည်းမဟုတ်ဘူးပေါ့နော်ကျွန်တော်လက်လမ်းမြည်သေးတိုင်းနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်ဆွေးနွေးမှာပါလက်ရှိအစိုးရကျွန်တော်တို့အရေးအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိသလိုမပြောင်းလဲတာတော်တော်များများရှိရဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေတို့ပြီးခဲ့တဲ့အစိုးရအဖြစ်တို့ကျွန်တော်တို့ပြောနေမယ်ဆိုလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတာဝန်တန်းဆောင်နေတဲ့အစိုးရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိလုပ်ရမယ့်တာဝန်တွေမှာကျွန်တော်တို့အားနဲ့သွားနိုင်တယ်ဒါကြောင့်မို့လို့ကျွဲခုရေးပါအဲ့ဒီကျွန်တော်တို့တာဝန်ထမ်းဆောင်နေတဲ့အစိုးရကခုကိုလိုရမယ့်အလုပ်ကိုသာတိတိကျကျလုပ်ခုကမပြောင်းလဲသေးဘူးဗျမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်အောက်ချင်မှာတော့လုံးဝမပြောင်းလဲသေးဘူးဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တာဝန်ကိုကျွန်တော်တို့ကတိတိကျကျလုပ်စေချင်တယ်ဥပမာတစ်ခုပေါ့မှာနေရနေမှာဆိုရင်နိုင်ငံတော်သမ္မတဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်ထောင်စုလွတ်တော်ဤသဘောတူညီချက်ဖြင့်ကာကြီးဒီလိုသူဆိုရဝန်ကြီးဌာနများကိုလိုအပ်သလိုတတ်မှတ်နိုင်သည်ဝန်ကြီးဌာနများကိုပြည်စင်တတ်မှတ်ခြင်းဖြည့်စေခြင်းပြုနိုင်သည်လို့ဆိုထားတယ်ဒါဆိုရင်ကျွန်တော်တို့ဥပမာ338မှာနိုင်ငံတော်အတွင်းရှိလက်နက်ကိုင်အဖွဲ့အစည်းအားလုံးဒီတတ်မှတ်တော့ဤကိုကဲမှုအောက်တွင်ရှိရမည်လို့ပြောတယ်ဖွဲ့ဥက္ကလက်နက်ကိုင်အဖွဲ့အစည်းမဟုတ်ဘူးအဲဒါကိုခဏလုံးကပုံမှန်နေရနေတဲ့နိုင်ငံတော်သမ္မတကနေပြီးတော့သမ္မတရုပ်လက်အောက်မှာပဲတိုက်ရိုက်ပြချင်တိုင်တွယ်လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်လက်ရှိနေတာတိုင်းဆိုရင်တော့ဝန်ကြီးဒီအောင်သူဝင်းကြီးတွေကလွှင့်အောက်ခြေကတော့ငကိုတိုင်းပဲ
ညာဟုတ်ကဲ့ကိုတင်သေးဝင်းကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်ဒီပုံနေကျွန်းမြို့ကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားကိုလည်းလွှင့်တွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နိုင်ငံမှာကျွန်တော်ရခိုင်ဒေတာမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စက်ရုံလုံးရုံပေါ့တော့မရှိဘူးဗျာပုံနေကျွန်းစမှုဆိုရင်ကျွန်တော်တို့ကနိုင်ငံတော်ဆွေးရကနေပြီးတော့ဟိုတော့ကျွန်တော်တို့ဥတည်ရှင်ရထုတ်လာခဲ့တဲ့ပါဘုံရဲ့စာမှုတွေကကောက်တဲ့ဖော်ပြီးပြီးတော့ကျွန်တော်တို့ပြည်သူတွေကိုပြောဆိုရတာရှိပါတယ်။ဒါပေမဲ့အခုလက်ရှိအကြတဆွေးရအန်ဒီဆွေးရလက်ထက်မှာတက်လာတာပေါ့နော်။ဒါပေမဲ့ကျွန်တော်ဘုံရဲ့စာမှုတွေကို ကျွန်တော်တို့ကဒီပုံမှန်ညမျိုးတွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ပြည်နေပြရပေးရှင်ကကောက်တဲ့ဖော်မတ်တွေဖော်မတ်လဲဆိုတော့ကျွန်တော်တို့ကသိတဲ့ချင်းဟိုပေါ်ပုံမှန်စာမှုတွေကိုကျွန်တော်တို့ကကောက်တဲ့အကောင့်တွေပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်ဟိုအလောက်ကခွင့်လင်းရရှိဖို့တော့ကျွန်တော်တို့ကနေပြီးတော့အဆွေရောက်ကိုနေပြီးတော့တင်ပြတော့သူချင်ပါတယ်ခင်ဗျာအခုကျွန်တော်ရခိုင်ပြည်နယ်မှာပေါ်ပြတာမိုးအများဆုံးရတဲ့နေပြည်နယ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီဒီခိုင်မှာပေါ့ကျွန်တော်တို့ဒီစေတတမိုင်တွေရှိတဲ့အခါမှာကျွန်တော်တို့ကနေစပွားတော့ရာဒီတိနေတယ်ကျွန်တော်တို့စိုက်ပြလို့မရဘူးဗျာနောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ကလေးဆက် gas ကတော့ပေါ့နော်ကြောက်ဖြူကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်စေတဒေတာပေါ့စေတဒေတာတော့ရော်တွေပေါ့နော်လေးဆက်မင်းမရသေးဘူးအဲ့တော့နိုင်ငံတော်ဆွေးနွေးဘိုးဆွေးနွေးကနေပြီးတော့ဒါတွေကိုလေးဆက်မင်းစေတဒေတာတွေလေးဆက်မင်းလောက်တော့လုပ်ခဲ့ဆိုပြဖို့လိုရပါတယ
်ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကို email တွေ facebook တွေကနေပို့ထားတဲ့စာတချို့လေးကိုလည်းအခုအလင်းတင်တော့ဖော်ပြချင်ပါတယ်အရင်ဆုံးစာတချို့ကိုတော့ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပေးပို့လာတဲ့သောရရှင်တူကတော့ကျွန်တော်နာမည်မာရာခါလီပါတဲ့ American Iowa ပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့အနိုင်ရခဲ့ပါပြီပြုပြင်ပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်သောရရှင်ဒီ Facebook account နာမည်ကတော့ဒီမင်းမင်းကျော်ဆိုတဲ့သောရရှင်က NLD မဲအနိုင်ရပြီးအစိုးရဖြစ်သွားကြတဲ့ကပြောင်းလဲသွားတာပါပဲတဲ့အာနာရှင်အခွင့်ဒူးကန်အစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကြိုးအတွက်သာလုပ်ပြီးအကျွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ယုံဆက်ယုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့တရားမင်းလာအုတ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါတဲ့ပြည်သူတွေအသိဉာဏ်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာကဲတင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စင်ဘူးပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမြန်မာသင်္ဘောသားတူဖြစ်တဲ့ဘိုးသူရင်ဆိုတဲ့သူကရေးသားပေးပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
အခုအစိုးရတစ်ကအခက်ခဲများစွာကြုံတွေ့နေရပါတယ်။စေစိုးရလက်ထက်အမွေစိုးများလို့ပြောကြင်ပါတယ်။ကိုယ်တိုင်မပြေချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူး။ဥပမာ ARD မြေဆောင်စီမံကိန်းဆိုပါစို့စေစိုးရကခွင့်ပြုခဲ့တယ်။ဥသိမ်းစိန်အစိုးရလက်ထက်မှာတော့၅နှစ်ဆိုင်းငံ့ပေးမယ်လို့ပြောခဲ့တယ်။အပြီးမတက်ခဲ့ဘူး။ပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံဒီပါရောကြီးပေးရမယ်အပြင်တရုတ်နဲ့ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ။2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတ်တွေရသွားတယ်။စေစိုးရခင်မှာလည်းလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပောက်ကွဲတော့မဲ့ဘုံကအခုလာပောက်ကွဲလာတယ်ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခိုင်အစိုးရများရဲ့နောက်ဆက်တွဲအမွေစိုးတွေပါဒါကြောင့်အခုအစိုးရတတ်တန်း၅နှစ်မှာတော့အထက်လုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေးကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေးပညာရေးကျန်းမာရေးတွေလုပ်နိုင်အောင်မှာဖြစ်ပါတယ်ယင်းနှမြုပ်နှံမှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါဒါတော့နေဥပဒေကမထွက်သေးပါဘူးဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု၅နှစ်တတ်တန်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်ဘိုးသူရင်တင်မောသားတဦးဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဟိုမဆုမဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီခုတောထရှင်တွေအစိုးရမှာဆရာဦးအောင်သိန်းတို့လည်းထောက်ပြသွားတာတွေရှိပါတယ်ဆိုတော့ဒီအများမျော်လင့်တယ်လို့မလုံးနိုင်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတနောက်အစိုးရရဲ့မူဝါဒတွေကိုအကောင့်ထက်ပေါ်ရတဲ့ဝန်ထမ်းရန်နေရအားနည်းချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာတွေရှိတယ်ဆိုပြီးထောက်ပြထားရတယ်ရှိပါတယ်ဟိုတခုရှိတာကတော့လေဟိုပေါ်လေနှစ်ပေါင်း90လောက်ရိုယွန်းပြည့်စည်လာတဲ့စနစ်ကြီးတခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့လည်းတစ်ချိန်နဲ့မှာပဲပေါ်လေအနေဆုံးအဆင့်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသားနဲ့မလုံးနိုင်တာမလုံးနိုင်ခဲ့တာမျိုးတွေရောကြုံခဲ့ရတာမျိုးတွေရှိသလားဆရာဦးအောင်သိန်းနည်းနည်းတော့ဆွေးနွေးပြပါအောင်ခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီတော့တိုင်းပြည်မှာကတည်တဲ့အတိုင်းပဲဒီဒေယံမီပြဿနာပေါ့ဗျာနော်ဒီလေသမားအများစုရှိရတယ်ဒီ90ရာခိုင်နှုန်းကကျွန်တော်တို့ကြီးလက်ပြည်သူတွေဖြစ်ကြတယ်ကြီးလက်ပြည်သူတွေစီဝါရေးဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမျိုးတွေဖြစ်တာပေါ့နော်အဲ့ဒီမှာကကျွန်တော်ဒီလေယာဉ်မြင်းနဲ့ပတ်သက်ပြီးကြံကြွေတဲ့အခါမှာအခက်အခဲအများကြီးရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီချစ်မောင်းများစွာကဒီသိရှိရတဲ့အနိုင်ကျင့်သိရှိထားတဲ့လေယာဉ်မြင်းပြဿနာကြီးရှိတယ်ပေါ့နော်။အတာဝန်မကျေလို့သိညာတို့စစ်တပ်ကသိညာတို့အဲနောက်တစ်ခါကျွန်တော်တို့ဌာနဆိုင်ရာတွေကနေပေါ့သိညာတို့ဌာနဆိုင်ရာလက်ဝယ်တွေမှာလေယာဉ်ယာဉ်ရှိနေတာတို့စစ်တပ်မတော်လဲမှာလေယာဉ်ယာဉ်ရှိနေတာဆိုသူကလေလုတ်ကိုမလုတ်ခွင့်နဲ့လေယာဉ်မြေတွေကို နော်လက်ဝဲမှာတင်းစီစားပြီးတော့ဒီစီးစားကကိုခံစားပြီးလွှတ်ရတဲ့ခါမှာဒီလဲသမားကလဲသိမ့်ခံပြီးအဲ့ဒီလဲရဲ့လဲကြုံပြန်ဖြစ်နေတဲ့ဘဝကြီးဖြစ်နေတယ်ဆိုတော့ဒါလေးကိုကျွန်တော်ဖြေရှင်းတဲ့အခါမှာတချို့အစိတ်ပိုင်းကြီးကိုပြန်ရတယ်တချို့အစိတ်ပိုင်းကြီးတော်တော်များများကတော့ဒီနေ့ဒီလဲမြီပြဿနာကိုကျွန်တော်ဖြေရှင်းနိုင်ကင်ကြွယ်ရတာအခက်ဆုံးပြဿနာတစ်ခုဖြစ်နေတယ်
ဟုတ်ကဲ့
ဆိုတော့ဒါလေးကိုကျွန်တော်တို့ကဟာလာပြုပြင်ပြောင်းလဲဟိုဆောင်ရွက်နေပါတယ်ဆိုပေမဲ့ဒီအစစ်အစစ်သောရန်ရားကြီးရဲ့ကိစ္စကြီးကဒီနေ့ကြီးခင်ဗျာဒီလဲမြီတွေကစစ်တပ်ကလည်းလိုအပ်တဲ့အတိုင်းအရာရှိပို့ပြီးတော့မလုပ်ပါနဲ့ဆိုတာလေပို့ပြီးတော့သိမ့်ထားတဲ့လဲမြီပြဿနာကြီးရှိတာပဲဗျအဲ့တော့ကျွန်တော်တို့ဒီဘက်မှာလဲမြီပြဿနာကိုမဖြေရှင်းနိုင်ရင်ကျွန်တော်တို့အစိုးရမှာတော့နည်းနည်းအကြက်တဲတော့ဖြစ်နေတာပေါ့လေဒါပေမဲ့ပြည်သူလူထုကတော့နားနဲ့သဘောပေါက်တယ်ကျွန်တော်တို့ဒီဘက်မှာအကောင်းဆုံးနဲ့တတ်နိုင်ဆုံးဒါအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်သွားမယ်လဲမြီပြဿနာလည်းလုံမအရေးကြီးရဆိုရဲဘူဝိုင်းဆိုင်အောင်လည်းသတ်မှတ်ထားရှိပါတယ်
ဟုတ်ကဲ့
နောက်ချက်ကကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျာဖွဲ့စည်းပုံခြေခံဥပဒေပြဿနာကတော့ဒါပြုပြင်ပြောင်းလဲဖို့တော့ကျွန်တော်လိုအပ်တယ်ပြင်ဆင်ဖို့လည်းရှိတယ်လို့လည်းပြောထားတယ်ဆိုတော့လည်းပြင်ဆင်ဖို့ရအောင်ပြင်ဆင်လို့မရနိုင်အောင်ခက်ခဲအောင်လည်းဖန်တီးထားတာကိုကျွန်တော်တွေ့ရတယ်အဲ့ဒါကတော့ဒီကျွန်တော်တို့ဒီအာဏာရှင်ရဲ့အငွေ့အသက်ကြီးပေါ့ဗျာဖွဲ့စည်းပုံကအများဆုံးတွေ့ရတယ်အဲ့တော့အဲ့ဒီဖွဲ့စည်းပုံကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဆိုတာလည်းလွန်လင်းတူမဖြစ်နိုင်တဲ့အခါဒီအနေနဲ့ဖွဲ့စည်းပုံကိုဒီနေ့ချီတော့ပမာဏမထိမတွေ့နိုင်သေးဘူးပေါ့နော်အဲဒါပေမဲ့ညဉ့်ညမ်းရေးတို့တရားဥပဒေစိုးမိုးရေးတို့ရရှိအောင်တော့ကျွန်တော်ကြည်ကြည်ပြန်ပြန်ဆောင်ရွက်လုပ်ကင်နေတာတော့ကျွန်တော်တွေ့နေရပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းထပ်ပြီးအလဲပေးချင်ပါတယ်တူရတာဒီအမေရိကန်ပြည်ထောင်စုကကိုလမောင်မှာကိုလမောင်ရဲ့ဟိုအချိန်လည်းအများကြီးသိမရတဲ့အတွက်လူရင်းတို့ရှင်ဆွေးနွေးပေးဖို့မြေတားရခင်ပါတယ်ခင်ဗျဟု
တ်ကဲ့လူရင်းတို့ရှင်ပြောပါမယ်ခင်ဗျနနစ်တာကာလာရောက်လာပြီဆိုတော့လေတတန်းတော့နည်းနည်းလေးတော့ရလာပြီပေါ့ဗျာဆိုတော့ဦးအောင်သိန်းပြောသလိုပါပဲဟိုကျွန်တော်အမြင်ကတော့ဟိုပြည်သူစင်ပြေတဲ့ပြည်သူတွေလည်းပြည်လာတယ်လို့ကျွန်တော်တို့ကြားပါတယ်ဥမာကော့ဘူးလို့နေရပြီပေါ့ဗျာအဲ့တော့အစင်မပြေတဲ့ပြည်သူကတော့အများစုပေါ့ကျွန်တော်ဖြစ်ချင်တာကတော့ကျွန်တော်တောက်လျှောက်ပဲ NLD ကိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့် NLD မှာတချို့သောလူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်းကနေပြီးကျွန်တော်မိတ်ဆွေတွေကပြောပါတယ်အဲ့ဒီကိစ္စဟိုလေအော်ဦးအောင်သိန်းအနေနဲ့ကျွန်တော်ကဟိုပြောစီခြင်းပါတယ်နောက်တစ်ခုကကျွန်တော်က NLD ကိုထောက်ခံပါတယ် NLD ကိုဘာလို့ထောက်ခံလဲဆိုတော့ NLD မထောက်ခံလို့ရှိရင်ကျွန်တော်ကလူမဟုတ်မှလူမဖြစ်မှဖြစ်တဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုလည်းနည်းနည်းပြောပြပါလို့မြစ်တာရခံပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တူကတော့ကျွန်တော်အေရီယာတိုင်းပန်းတနော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်ကတော့တော်တော်လေးကျွန်တော်တက်မပြောင်းလဲပါလေခင်ဗျာကိုကျွန်တော်လက်ပြပါလေအဲ့ဒီကနေတော့တော်တော်ကျွန်တော်ညာလို့ရှိရင်ကျွန်တော်ညွှန်ရရဆိုလို့ရှိရင်အဲဘောကအန္တရာယ်ကြောင့်ပဲဒီလက်ရန်ကြောင့်ပဲဒီလိုပါပြီဒီကနေကြောင့်ဆုပ်ကြရတယ်ကျွန်တော်တို့ညရတော့တင်ကူးတဲ့ကြောင့်ပဲအခုသူ့မိုးနဲ့ကျွန်တော်တို့ဟိုနေဥပါကပြပြီးတော့တော်တော်လေးဖြစ်သွားတယ်ကျန်လာကြီးကျန်လာရကျွန်တော်တို့စိတ်ပေကဆိုလို့ရှိရင်စိတ်ပေကအဆုပ်ကလေးဘူးလို့ဆိုတော့ဒီလိုတော့ပြစ်တောင်ချပြလိုက်တယ်အခုလိုခီးတိုင်းလာတော့ခီးကန်းကြီးကတော့ဘာပေါ်ဒီလိုကြီးကဲကျောင်းဝင်ဒီရက်ခါဆရာမဝင်ဒီရက်ခါနဲ့တော်တော်တူတယ်ခင်ဗျ။ဆရာမဆက်ပြီးဒီကျွန်တော်တို့ကတော့ဆိုရင်ဟိုဇန်ကုန်ကိုပြတာစကြလုံးတရားဟောသွားပြီးမိုးလေးမရောက်တယ်။အခုလိုဇန်ကုန်လူကြီးကစီးပွားဖို့လုပ်ရတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တ
ော်ဖို့ပြီးတော့ပြန်နေရတယ်ပြီးပါတယ်တော့ဖို့လိုက်တဲ့အတွက်ကျွန်တော်တို့ကတော့ဆိုရင်ဇန်နဝါရီဖေဖော်ဝါရီလပန်းတော့ပွားလို့ရတယ်။အခုဆိုတော့ကျွန်တော်တို့မြေပါလာရတယ်ပြီးပါတယ်တော့လူကြီးတွေပွားလိမ့်ပြီးဇန်ကုန်လူကြီးတွေပွားလိမ့်ပြီးခင်ဗျ။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ဆုံးဒီမှာစာစောင်ရှိနေပါသေးတယ်ဒကုံမျိုးသက်ကဥလာထွန်းရဲ့စာပါရှားပေါင်ဖတ်ပြပေးပါဦးခင်ဗျဟု
တ်ဟုတ်ကဲ့ပါဥလာထွန်းရေးထားတာကတော့အများအကျိုးကိုအကျဉ်းမဖက်ငိမ့်ချမ်းတဲ့နည်းနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဦးကိုနီရန်ကုန်နိုင်ငံတကာလေးစိတ်လူနေရမြို့မှာတနက်နေ့ပြစ်တက်ခံခဲ့ရတယ်ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝရင်းတုပ်တွေနဲ့ဝိုင်းရိုက်တတခံခဲ့ရပြန်ပြီးနေရာနဲ့လက်နဲ့သာကြွားပေမဲ့အများအကျိုးအတွက်ပြောဆိုရုံနဲ့တတ်ခံရတဲ့အဖြစ်ကရွေးကောက်ခံအရတအစိုးရလက်ထက်မှာဖြစ်နေတာပါအများမလိုလားတဲ့နှစ်ထပ်ကွန်းဥပဒေ66ကကြီးဖြစ်ဖို့ဝေးစွာအခုလာပြန်ပြီး Facebook စောင့်ဖမ်းတဲ့ကိစ္စဘသူကဘသူကိုခိုင်းလို့ဘသူကိုစားဒါတွေလုပ်နေမင်းတော့နားမလည်နိုင်အောင်ပါပဲဆိုပြီးတော့ဦးလာထွန်းကရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူစားတယ်မတော်ဒီတရားဥပဒေစိုးမိုးရေးအားနည်းချက်ဥပဒေပြည်ရေးအားနည်းချက်တွေကိုလည်းထောက်ပြထားပါတယ်ဆိုတော့ဒီ NLD ပါတီရဲ့ပြောင်းလဲခြင်းတံပီဆိုတဲ့ ကောက်ပွဲဆောင်ဖို့ကဟိုလူလူကစိတ်ချအစိုးရတရားရွေးခွင့်ရတဲ့အပြောင်းလဲတရားကိုဆွလို့တဲ့သဘောဆိုရင်အောင်မြင်တယ်ပြောရမှာပါဒါပေမဲ့လူလူကဒီအစိုးရဘုံမှာဒီတဲ့မျောလင်းနိုင်တယ်လည်းရှိနေဆိုတော့အားလုံးကလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့အခုနှုံးတိုင်းနဲ့သာဆက်သွားနေမယ်ဆိုလို့ရှိရင်ဒီရှေ့နောက်တစ်ခေါက်လာမယ့်ရွေးကောက်ပွဲအတွက်ကိုအရင်လိုအန်တီအနေနဲ့တခဲနဲ့ထောက်ခံမှုမျိုးတွေရနိုင်ပါအောင်မလားဆရာဦးရဲ့ထွန်းအချင်းကြုံဆွေးနွေးပေးပါခင်ဗျာ
ဒီပုံစံအတိုင်းဆက်သွားရင်တော့ဟိုလာမဲ့ရွေးကောက်ပွဲမှာတော့ဟို2015လို့တခဲနဲ့ထောက်ခံမှုတော့မရနိုင်တော့ဘူးလို့ကျွန်တော်ထင်တယ်။သို့တော့ရွေးကောက်ပွဲတော့ဆက်နိုင်နိုင်တဲ့အနေအထားရှိပါတယ်။အကြောင်းလို့ဆိုတော့အရင်လူတွေကအဲဒီမှားရင်းစွာကောင်ထယ်ပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးတဲ့အတွက်ကြောင့်မလို့ဒီလူလူတို့ကဟိုအများစုကတော့ NLD ကိုပဲဆက်ပြီးတော့ဟိုဖြစ်နေဦးမယ်။ဒီမဲအများစုပြေးလေဦးမယ်သို့တော့အတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နော်လွတ်တော်တဲ့မှာလွတ်တော်ကိုယ်စားလှယ်အရေးအတွက်ပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြချခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်း NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိကိုရင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook မှာချက်ပေးပို့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ